မေရိကန်နိုင်ငံနဲ့နိုင်ငံတချို့ကစီးပွားရေးလုပ်ငန်းတွေရဲ့ကွန်ပျူတာစနစ်တွေရဲ့အကြီးအကျယ်ထိုးဖောက်ဝင်ရောက်ပြီးလုပ်ငန်းတွေရပ်ဆိုင်းသွားအောင်ပိတ်ဆို့ထားတဲ့စနစ်တွေကိုပြန်ဖွင့်ပေးဖို့ဆိုရင်အမေရိကန်ဒေါ်လာတန်း80နဲ့ညီတဲ့ cryptocurrency digital ငွေကြေးပေးရမယ်လို့ဝင်ညှစ်တောင်းဆိုနေပါတယ်။ဒီလူတွေကကွန်ပျူတာဖောက်ထွင်းပြီးတော့အကြီးအကျယ်ငွေညှစ်နေသူတွေလို့ယူဆရပါတယ်။တောက်ကြံနေကဖြစ်ပွားခဲ့တဲ့ဒီစိုက်ဘာတိုက်ခိုက်မှုဟာကမ္ဘာတဝန်းယာနဲ့ချီတဲ့ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုထိခိုက်စေခဲ့တာပါ။စိုက်ဘာတိုက်ခိုက်သူတွေကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အခြေစိုက် software ကုမ္ပဏီကတ်ဆီယာကိုလည်းတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ကတ်ဆီယာကုမ္ပဏီရဲ့ software ပစ္စည်းတွေကိုအသုံးပြုတဲ့ကုမ္ပဏီတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေမှာကွန်ပျူတာစနစ်နဲ့ data အချက်အလက်တွေအသုံးပြုလို့မရနိုင်အောင်ရပ်ဆိုင်းသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာရှုပ်ထွေးပြီးတော့အဆင့်မြင့်တဲ့တိုက်ခိုက်မှုတစ်ခုဖြစ်ကြောင်းကတ်ဆေးယာကုမ္ပဏီကကြေညာထားပါတယ်။ကုမ္ပဏီအနေနဲ့သူ့ရဲ့ software အသုံးပြုသူဖောက်သည်တွေအတွက် cyber တိုက်ခိုက်ခံရမှုရှိမရှိထုတ်ဖော်နိုင်တဲ့နည်းပညာတစ်ခုရှိကြောင်းနဲ့ကုမ္ပဏီရဲ့ data အချက်အလက်တူလောင်ထားတဲ့ center တွေအားလုံးတနင်္လာနေ့နောက်ပိုင်းမှာ online ပေါ်ကိုပြန်ပြီးတော့ရောက်ရှိအသုံးပြုနိုင်ဖို့မျှော်လင့်ထားကြောင်းလည်းထုတ်ပြန်ကြေညာထားပါတယ်။ဒီလို digital ငွေကြေးတောင်းဆိုချက်ကိုရုရှားတို့နဲ့ဆက်နွယ်နေတဲ့ gain တစ်ခုဖြစ်တဲ့ Reveal gain အသုံးပြုတဲ့ website မှာတနင်္လာနေ့ကတွေ့ရတာပါ။ပြီးခဲ့တဲ့မေလကုန်ပိုင်း GPS အသားထုတ်လုပ်မှုလုပ်ငန်းကြီး cyber တိုက်ခိုက်ခံရမှုမှာလည်းဒီ Reveal gain နဲ့ဆက်နွယ်နေတယ်လို့ American စုံစမ်းရေးဌာန FBI ကပြောပါတယ်ရှင်။